မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့လူမှုကျန်းမာရေးပြဿနာကိုရှင်းဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေကြောင်းအမေရိကန်ကပြောလိုက်ပါတယ်။တက်ခွဲကန်သောပစ္စည်းတွေရောဂါပိုးစောင့်ကြည့်စစ်ဆေးမှုနဲ့ကျန်းမာရေးပညာပေးအစီအစဉ်တွေအပါအဝင်ကပ်ရောဂါတိုက်ဖျက်ရေးအကူအညီအဖြစ်အမေရိကန်ကဒေါ်လာတန်း20ကျော်ပေးခဲ့ကြောင်းလည်းအမေရိကန်အစိုးရအစင်းနဲ့အရာရှိသူက VOA ကိုပြောပါတယ်အမေရိကန်ရဲ့အကူအညီနဲ့ရောဂါကူးစက်မှုတွေကိုကာကွယ်ရမှာရောစမ်းသပ်စစ်ဆေးရမှာပါအထောက်အကူတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေတွေပိုဆိုးလာတာကိုစိတ်မကောင်းစရာတွေ့မြင်ရကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆိုးရွားလာနေတဲ့လူမှုကျန်းမာရေးပြဿနာကိုရင်ဆိုင်ရမှာအကူအညီပေးနိုင်ဖို့နိုင်ငံတကာကမိတ်ဖက်တွေနဲ့ဆွေးနွေးပြောဆိုနေကြောင်းလည်းပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာပြည်သူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေကိုပေးအပ်ဖို့ရည်ရွယ်ထားတာဖြစ်ပြီးတော့မြန်မာစစ်အာဏာပိုင်တွေနဲ့လက်တွဲအလုပ်လုပ်ဖို့မဟုတ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာစစ်အာဏာပိုင်တွေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုညီသူညီမျှပေးအပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုပေးအပ်နေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေကိုနှောက်ယှက်တာတွေမလုပ်ဖို့လည်းတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကြောင့်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မွေးမင်းအောင်လည်းကနိုင်ငံတကာအသိုင်းအဝိုင်းကကူညီကြဖို့လေဒီသတင်းပတ်ထင်ပါပဲပန်ကြားထားပါရခင်ဗျာ